ရှင်နေပြည်တော်ဒက္ခိဏသီရိမျိုးနယ်ထဲကအသက်88နှစ်အရွယ်အဖွားတော်တင်လှိုင်နဲ့လယ်ဝင်းမျိုးနယ်ထဲမှာနေတဲ့အသက်82နှစ်ကျော်အဖွားတော်ညိုတို့နှစ်ယောက်မြေယာကျူးကျော်မှုတွေနဲ့တရားစွဲဆိုထောင်ချခံရတယ်ဆိုတဲ့သတင်းတွေကြတော့ကျမအတော်စိတ်မကောင်းဖြစ်မိပါတယ်အသက်80ကျော်မှဒီအဖွားအိုတွေအမှုကိုဘလို့များရင်ဆိုင်နေကြပါသလဲစိတ်ကူးထဲမှာရဲရဲတောင်မတွေးရတဲ့ထောင်ထဲမှာရောအသက်အရွယ်ကြီးရင်ကမှဘလို့များနေထိုင်ဖြတ်သန်းပြီးထောင်ဝင်စားကမှအစအဆင်ပြေပါမလားဆိုတဲ့အတွေ့တွေကကျမခေါင်းထဲကိုတန်းစီပြီးဝင်လာပါတယ်ဒါကြောင့်တရားဆွဲဆိုခံရတဲ့အဖွားတော်ညူနဲ့ရွှေမဲသီးထောင်မှာထောင်ကျနေတဲ့အဖွားတော်တင်လှိုင်တို့ရဲ့သမီးကိုဆက်သွဲပြီးတော့သူတို့ရဲ့အကြောင်းတွေကိုကျွန်မမေးကြည့်ပါရရှင်။နေပြည်တော်လေဝင်းမြို့နယ်ထဲကဂျိုးပင်ကောက်ရွာမှာနေတဲ့အသက်82နှစ်အရွယ်အဖွားတော်ညူကပြီးခဲ့တဲ့2014ခုနှစ်ဒီဇင်ဘာလထဲမှာပဲကျူးကျော်နေထိုင်တဲ့အမှုနဲ့ထောင်ဒဏ်တစ်လပြည့်ပေးခံပြီးပြန်လွတ်လာတာဖြစ်ပါတယ်။သူပြန်လွတ်လာပြီးတစ်လမကြာခင်မှာပဲစီပင်ပုံမှန်28နဲ့ထပ်ပြီးတော့တရားစွဲဆိုခံရပါတယ်။နေပြည်တော်တရားရုံးမှာဒီမှုနဲ့ပတ်သက်လို့သူ့ဘလို့ရင်ဆိုင်နေတယ်လဲဆိုတာကိုတော့အဖွားတော်ညိုကကျမကိုအခုလိုစပြောပြပါတယ်ရှင်
။အသက်30လောက်တည်းကဒီထိုင်မှနေတာလေ။သူမရဲ့အမေကဒီလဲဝဝဲပြီးတော့ရောက်ခမတရားပြောင်းဝဲပြီးတော့မှနေပြီးတော့ဒီပဲလှုပ်တယ်မိုးနှမ်းကျဲတယ်စပားလှုပ်တယ်ကြံဆိုင်တယ်အခုသူတို့ကတိတ်နေရဆိုပြီးတော့သုံးနှစ်ရာစီခေါ်ရပြီသမီးဘာတစီမှမရတော့ဘူးလေပုတ်ပိုင်းနေပါလေပြတော့လေရုံးကိုတင်တာလေဒါလေးအကုန်အစုံတင်ပြီးပြီဘာမှအဖြေမလာတော့ဘူးတစ်နှစ်မှလည်းဆိုသမီးရဲ့စပား60 90လောက်ကြီးမှအမေကဝန်းတာလောက်တယ်အခုတော့နေသားလောက်သာတယ်သမီးရဲ့ဒီနေ့ကို3500 3000အဲ့ဒါလေးနဲ့ဆိုတာပြီးသုံးပြီးတော့မှခုနှစ်ရက်တစ်ပတ်ဆယ်ရက်တစ်ပတ်ရုံးကိုရင်ဆိုင်နေရတာရင်ဆိုင်နေရတာဒီနေ့လည်းယုံကျင်းကပြန်လာတာသမီးရဲ့အရှိမရှိမလေးနဲ့တွားရတာဘာဝယ်မစားညာဝယ်မစားရအသားငါရေငါနဲ့တွားနေရတပတ်ကလေးမတွားတာအမေကိုအမေချစ်ဆယ်ရော်ကြီးကိုရမ်းထုတ်သေးတယ်သမီးရဲ့ရဲတွေဖန်ခိုင်းနေတယ်အဲ့ဒါလည်းနေမကောင်းလို့မတွားလိုက်ရတာလေရဲတွေစာရော်ကြီးနဲ့လာတယ်အမေရှိကိုအဖမ်းသိသိရဲပြီးတော့ငါငါအပြက်ပြက်နဲ့နေရထိုင်ရတာမသားရဲ့မတော့ရဲ့နဲ့အမေယုံကျင်းနေတွားရအမေကတော့ပြောမနဲ့ခံစားချက်ကတော့ချောင်းတလားစားတော့အတူတူနေတဲ့မီးလေးကသံမိုးဘွဲကိုမဖြေတော့ဘဲနဲ့အခုနေသားလုံနေရတယ်ဒီနေ့3000နဲ့ခဲတန်းဖြေရမယ်ကြောင်းသားအမေလက်မောင်းတစ်ဖက်ပြုတ်သွားပြီအဲ့ဒါကြောင့်အမေကဝန်းနေနုံတော့နေရောညာရောအမေကတော့ဒါတွေပဲတွေးပြီးစိတ်ဆင်းရနေတာပဲ။ကောင်းမီမြင်တိုင်းအမေကငိုရတဲ့သမီးရဲ့မျက်ရည်ကျရတဲ့သမီးရဲ့
အသက်80ကျော်အရွယ်မှာထောင်ထဲမှာတလာနေထိုင်ဖြတ်တန်းခဲ့ရတဲ့အချိန်တွေနဲ့ပတ်သက်လို့လေဖွားတော်ညူရဲ့အတွေ့အကြုံကိုနားဆင်ပါအောင်ရှင်
။ထောင်ထဲမှာတလာနေခဲ့ရတာတမီးရဲ့သိသိရဲ့ဆိုပြောမှလည်းနော်။ဒါကွယ်တမီးကွယ်အသက်ကြီးကြီးမှဒုက္ခတွေရောက်မရောက်ဘူးတဲ့နေရာတွေရောက်အမေမဲကျမရေးလည်းတိတ်ပြီးကောင်းတာမဟုတ်ဘူးအသက်ရတော့လေ။အသာတော့ကတော့အဲ့ဒီကမကောင်းတာလဲစား။ကောင်းတာလဲစားဖို့တမီးရဲ့နောက်ပိုင်းကလည်းအမီလီယာလာပို့တဲ့ခါတည်းပို့နိုင်တယ်မပို့တဲ့ခါလည်းမပို့နိုင်ဘူးလူဆိုတော့ဟိုကကျွေးဒီကကျွေးပေါ့သမီးရဲ့တကြီးတို့သိသိရပါဆိုသားသမီးတွေကလည်းအမေတို့ကသိသိရတာပေါ့သမီးရဲ့သားသမီးတွေလည်းပါတယ်သားသမီးတွေလည်းထောင်ချပြီးပြီလေသမက်လည်းထောင်ချသားလည်းထောင်ချမိလည်းထောင်ချအမေလည်းထောင်ချ
နှစ်ပေါင်း40ကျော်ဒီမြေွက်လေးပေါ်မှာနေခဲ့တာမို့တန်ရုံးစင်ကြီးနေတယ်ဆိုပေမဲ့နောက်ထပ်ထောင်ထဲကိုထပ်ပြီးတော့မသွားကျင်တော့တာမို့နေစရာနေရာလေးများရရင်တော့ဒီမီနေရာကနေဖယ်ပေးပါမယ်ဆိုတဲ့အဖွားတော်ညူရဲ့ဆန္ဒကတော့
အမေကတော့တမီးရဲ့ဘောင်းမီမြန်တိုင်းကြောက်နေရတော့အမေကတော့နေရာလေးတနေရာရရင်တော့အမေကဖယ်ပေးမှာပေါ့အမေကလည်းရိုးရိုးအာအပဲတမီးမပြောရလဲမပြောတတ်စိတ်တွေကတော့အမြဲဆင်းရဲတာပေါ့တမီးရဲ့ဝန်းနေတာပဲမျက်ရည်ကျတာပဲရှိတယ်မျက်ရည်ကတော့အမေကအချိန်မျိုးမျက်ရည်ကျအဲ့ဒီနေရာကြီးလေအမေကသွားလဲမသွားညင်တော့ဘူးဒီရုံးကြီးကိုအမေကဒုက္ခတွေရောက်တော့မသွားကိုမသွားညင်တော့ဘူးတမီးရဲ့
ဒါကတော့မြေယာကျူးကျော်နေထိုင်လို့ဆိုပြီးစီပင်ပုံမှန်နဲ့လက်ရှိမှာတရားစွဲဆိုခံထားရတဲ့အသက်82နှစ်အရွယ်အဖွားတော်ညိုပြောပြခဲ့တာပါရှင်အခုရမဲတင်းထောင်မှာထောင်တလကျနေတဲ့အသက်88နှစ်အရွယ်အဖွားတော်တင်လှိုင်ကတော့သူ့ရဲ့သမီးဖြစ်တဲ့မမ်းမီမြင့်ထေးကထောင်ဝင်စာသွားတွေ့စဉ်ကအိပ်ပြန့်ခြင်းနဲ့လို့ပြောလာပါတယ
်ဘာလဲဒီတော့ထောင်ထဲမှာနေရတော့ခါကျတော့ဘလောက်ပဲစိတ်ချမ်းသာအောင်ထားရဲလုံးမလုံးအောင်ပြောပြောပိန်သွားပါတယ်ပေါ့နော်အမေဒီမောင်မြင်တာနဲ့အမေကငိုးတယ်ဒီမှာလည်းမြေကြီးနဲ့အမငိုရပါတယ်ဒီမှာမေကိုတန်ထားအကြမ်းတူရောဒီမှာဝမ်းနေနေပြုံငိုရပါစားမကြောနိုင်ပါဘူးအဲ့တွေ့ရတဲ့15မိနစ်အချိန်မှာကျွန်တော်တာမီးငိုပြီးတော့ပဲပြန်လာခဲ့ရတယ်အမေကပြောတယ်ဒီနေ့လေငါမနေချင်ဘူးတဲ့ပြန်ချင်းနဲ့တဲ့အိမ်ကိုတဲ့အမေကဗမာအာမငယ်နဲ့တော့အဲ့လိုပဲပြောနိုင်တယ်မိရနဲ့ငါသမီးဗမာအာမငယ်နဲ့နောက်ပိုင်းမှာအဆင်ပြေလာ ငါမိကျမရဲ့ကောင်ကိုယူဆိုင်အမေနေကောင်းတယ်ဘယ်လောက်ပဲနေကောင်းတယ်ပြောပြောအမေကပိန်သွားတော့ရင်းနဲ့ဆိုင်ပိန်သွားတာပေါ့နော်အမှန်ပဲမရလေသူတို့ယောဂလည်းရှိတယ်သူ့မှာကိုရားတဲ့ယောဂလည်းရှိတယ်ကိုတွေကရားလာပြီဆိုတော့အဲ့ဒါရကုတ်ကုတ်ကုတ်ပြောကြတယ်မတရားသူ့ရီတိုးလာတာကျမမေသူ့ရီတိုးပြီးတော့ရားနေဆိုတော့ကျမကတိတယ်ရားနေရတာဒါပဲရားနေရမှာသူတို့ရုံးချိန်မှာဘဲဘဲညာညာကိုကုတ်နေတာသမိန်ရောင်ကြွကြလို့ကုတ်နေတာသမိန်ရောင်ကြွကြပြီးကုတ်နေတဲ့အချိန်မှာအဲ့လိုခဏလေးအမေကငြိမ်ပြီးတော့ခေါင်းနဲ့မူးလို့နေနေတဲ့အချိန်မှာသူကဆွဲပြီးတော့မင်းချတာပါမင်းချတဲ့ခါကျကျမရင်ထဲမှာမချိမဆန့်အောင်ခံတာရယ်ကိုမေဒီလိုဖြစ်သွားတာခါကျအဲ့တော့ကျမမှာပတ်စံမချိလို့ကျမအမေကိုပြေဆောင်မထားနိုင်လို့အမေဒီလိုဖြစ်သွားတယ်ဆိုပြီးကျမယူယုံနေမြားပဲရိုက်နေတ
ာအဖွားတော်တင်လိုင်းကိုပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကကျူးကျော်နေထိုင်တဲ့ပြစ်မှုနဲ့နေပြည်တော်စီပင်တရားရုံးကထောင်ဒဏ်တစ်လချလိုက်တာပ
ါကျမတို့သူကဘာလို့တရားဆွဲအောင်တိလာတဲ့မတိပါဘူးလို့ပြောတဲ့ခါကျတော့ကျူးကျော်မလို့တရားဆွဲမကျူးကျော်ပါဘူးလို့ကျမတို့ကဝဲနေတာပါလို့ပိုင်ရှင်ကရောင်းလို့ကျမတို့ကကစံပေးပြီးတော့ငွေ9သိန်းပေးပြီးတော့ဝဲနေရပါလို့ပြောတဲ့ခါကျတော့အဲ့ဆိုရင်ရောင်းမအဝယ်မတဲ့အဲ့လိုပြောပြီးတော့သူတို့ပြောချင်တာပြောပြီးရုံးချင်းကိုရက်ချင်းပေးလိုက်ပြီးကျမတို့ပြန်လွှတ်လိုက်တဲ့ရည်ဒီပါအဲ့လိုပါတဲ့ကျမတို့ပြောခွင့်ဘာမှမရှိသေးပါအမေကိုဆိုလို့ရုံးချင်းမှဆိုရင်မရသူဖြစ်ချင်တာလေးပေါ့နော်ရုံးချင်းလေးကိုရက်ချင်းလေးရက်ချင်းချင်းလေးပေးပါဆိုလို့ငေါက်လိုက်တာနဲ့မားရဲ့เออมาชินะซะเมเนี่ยเมโหเมโหนี่ไม่ไล่กูงอไล่เปล่าไล่ตาเนี่ยอ้าจังหมดตะคาคาจังจม้าก็เปล่ามีอ่ะเมเปล่าไม่อ่ะตะคุนเปล่าเปล่าไม่อ่ะหุมล่ะเปล่าไม่อ่ะเลยไม่เปล่าเนี่ยตรุลงขึ้นน่ะตรุเปล่าขึ้นน่ะเปล่าไปซิตรุเปล่าไอ้ตังกูลามาบ่ตะคาคาจังยงจิงโห2เย3เยไปขวาจังน่ะจม้าดียางพี่มาซ่าตาวาละเมียแล้วดิบ้านมาจม้าไปอ่ะเนี่ยไม่ลงแล้วตะคาคาพยาธิไส้นี่ยางอ่ะซีดีเล่ถုတ်ยางอ่ะอันนี้ยางพี่มาจม้าลงมายงจิงตัวอ่ะฮะอ่ะจ้ะตะคาคา2เย3เยเนี่ยชิงน่ะจ้ะจม้ามาบลูยินใส่อ่ะดิยงจิงตั้วผู้ส่วนเลยจม้ามาไม่ซ่าอ่ะชุชุตะตะเนี่ยตัวไม่ซ่าอ่ะไอ้นี่ส่วนเลยไม่ปี้บ้งเนี่ยไม่ปี้เนี่ยเลยซ่าอ่ะ
ဒါကတော့နေပြည်တော်မှာမြေယာကျူးကျော်နေထိုင်မှုတွေနဲ့တရားစွဲဆိုထောင်ချခံရတဲ့အဖွားအုပ်နှုတ်ရဲ့အကြောင်းပါရှင်။နိုင်ငံတော်သမ္မတကတော့မြေယာကျူးကျော်ဝင်ရောက်နေထိုင်တဲ့သူတွေကိုမြေယာမဲ့အိမ်တော်စုစည်းရင်းတွေပြုစုပြီးသက်ဆိုင်ရာမြို့နယ်ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့အညီနေရာပြန်ချပေးဖို့အတွက်စီစဉ်နေတယ်လို့2014ခုနှစ်ဖေဖော်ဝါရီလမိန့်ခွန်းထဲမှာပြောခဲ့ပါတယ်။မြေယာကျူးကျော်နေထိုင်လို့ဆိုပြီးတော့ဖျက်ခိုင်းဖယ်ခိုင်းတဲ့ပြဿနာတွေကိုနိုင်ငံအနှံ့အပြားမှာတွေ့ရပါတယ်။နေစရာနေရာမရှိလို့ကျူးကျော်နေထိုင်တဲ့သူတွေကိုကျူးကျော်မြေမှာနေတယ်ဆိုပြီးဖဲခိုင်းတယ်ဆိုရင်တော့သူတို့အတွက်နေထိုင်စရာနေရာလေးတစ်ခုတော့ပြန်ပြီးတော့စီစဉ်ပေးရမှာပေါ့လို့ကျမကရိုးရိုးတတတွေးမိရဲ့ဆရာကိုပြောပြရင်းနေပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရနာခွင့်ပြုပါအောင်ရှင်ဒေါက်တာရှင်နေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်